မလေးရှားနိုင်ငံမှာပြဋ္ဌာန်းထားတဲ့ဒေတာနဲ့သဘောထားကွဲလွဲသူတွေကိုအရေးယူတဲ့နေရာမှာအသုံးပြုတဲ့ကိုလိုနီခေဟောင်းဥပဒေတို့ကိုအစိုးရကဖျက်သိမ်းမှုပြင်ဆင်နေကြောင်းအစိုးရအရာရှိတွေကပြောပါတယ်။အစိုးရဝန်ကြီးအဖွဲ့ကဒေတာကိုဖျက်သိမ်းတော့မှာဖြစ်ပြီးဒေတာပေးကမ်းထားရသူတွေကိုကွန့်မြတ်မဲ့အစီအစဉ်တွေအားလုံးကိုလည်းအဲ့ဒီဥပဒေသစ်ထွက်မလာမချင်းဆိုင်းငံ့ထားမှာဖြစ်ကြောင်းလွတ်တော်အမတ်တဦးဖြစ်သူလူပွေခုံးကဗုဒ္ဓဟူးနေ့မှာပြောပါတယ်။မလေးရှားနိုင်ငံမှာလက်ရှိဒေတာပေးကမ်းထားရသူ1200ခန့်ရှိတယ်လို့ဆိုပါတယ်။ဒေတာအားလုံးကိုဖျက်သိမ်းပြမှာဖြစ်ကြောင်းမလေးရှားအခြေစိုက် New Straits Times သတင်းစာမှာဖော်ပြထားပါတယ်။1948ခုနှစ်ကဗြိတိသျှအစိုးရအုပ်ချုပ်စဉ်ပြဋ္ဌာန်းခဲ့တဲ့နိုင်ငံတော်အကြီးအကျယ်ပြည့်စုံတဲ့ဥပဒေကိုလည်းပြန်လည်ရုပ်သိမ်းမှာဖြစ်ကြောင်းမလေးရှားဆက်သွယ်ရေးဝန်ကြီးကိုဘင်းစင်ဒီယိုကကြာသပတေးနေ့မှာပြောပါတယ်။1948ခုနှစ်မှာဗြိတိသျှကိုလိုနီအစိုးရကပြဋ္ဌာန်းခဲ့တဲ့နိုင်ငံတော်အကြီးအကျယ်ပြည့်စုံတဲ့ဥပဒေဟာမလေးရှားအစိုးရနဲ့မလေးရှားကပဋိပယင်ရှိအောင်တို့ကိုစော်ကားတဲ့စကားပြောဆိုသူရေးသားဖြန့်ချီသူတွေကိုအရေးယူတဲ့နေရာမှာအသုံးပြုတဲ့ဥပဒေဖြစ်ပါတယ်။အဲ့ဒီဥပဒေနှစ်ခုစလုံးကိုတနင်္လာနေ့ကြာရင်လွတ်တော်မှာဆွေးနွေးအတည်ပြုကြမှာဖြစ်ပါတယ်။